America မှာဆိုတော့ Uber တို့ Lyft တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလဲထိုင်းလျောက်သူ့စီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလဲအဲ့ဒီသဘောလား Oway Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျာ
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်ရန်ကုန်ကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိတာပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထားတာမတွေ့ရဘူးဗျာကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာတက္ကစီ driver တယောက်ကလည်းပဲဂျုံတဲ့ driver ဟာဂျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျာဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့တိတ်ပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Oway Ride ကို mount လုပ်တဲ့သူတွေကဟိုလက်ရှိမှာ taxi အဖြစ်နဲ့ mount နေတဲ့သဘောကအဲ့ရေမောင်းလိုက်စင်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျာအဲ့လိုလား
ဟုတ်ပါတယ်ခင်ဗျာရေမောင်းလိုက်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုက်စင်လို့ခေါ်တယ်ရေမောင်းလိုက်စင်အညိုလိုပါတယ်ခင်ဗျာ
ကာအဲ့တော့ဂါကြီးလိုက်စင်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်တို့ဘာတွေများလောက်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တစ်ခုရှိတာပေါ့နော်ဒီ taxi မောင်းနေတဲ့ရေမောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှင်တက်တဲ့ကိုရေးကိုတာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါတယ်ခင်ဗျာပြီးလို့ရှင်အဲ့ကိုရေးကိုတာအချက်လက်အပြည့်စုံမှာပမာဏနေလဲဆိုရရက်ွက်ထောက်ဆက်ရထောက်ခက်စာရက်စက်ထောက်ခက်စာအကုန်လုံးလိုတာပေါ့နော်ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training တွေပေးတယ်ပြီးရင်သူတို့ဒီရေမောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါရယ်ဗျပြီးပြီဆိုလို့ရှိရင်တို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အသင့်ပြည့်တယ်ဆိုလို့ရှိရင်ကျွန်တော်တို့တစ်ပတ်အတွင်းမှာကျွန်တော်တို့တို့ Oway Ride ရဲ့ permanent driver အနေနဲ့စမှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့တို့ဈေးနှုန်းကြတော့ဘောတဘောရခိုင်နှုန်းအဖြစ်ပေါ့တဘောကဆိုကြပါစို့စုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုသွားကျင်တယ်ဆိုရင်ဥပမာအဖြစ်တဘောကတရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်တော့အပြင်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးတရားရောဘယ်လိုတတ်မှတ်တလဲဗျဟိုဟိုဟာနဲ့ company နဲ့ဟိုဟာ driver ကြားတ
ော့ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုနဲ့မဟုတ်ပဲနိုင်ငံတကာ company တွေရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က30ရာခိုင်နှုန်းပဲယူပြီးတော့ driver တွေက90ရာခိုင်နှုန်းရပါတယ်ခင်ဗျာအော်ကျွန်တော်ကြိုက်တတ်အောင်လုပ်ပေးထားပါ
ဈေးနှုန်းကတဘောကမြို့တွေကနေပြီးတော့တဘောကတောင်ကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇာထဲမှာပဲဈေးရရှိတာဟိုပြီးတော့ဟိုဈေးစစ်တာဘာညာကတ်စတမာနဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူတို့ပါဇာထဲမှာရှိတယ်လို့ပဲရေဘူးကရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ Oway Ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့ဆန်နှုန်းနဲ့တတ်မှတ်တယ်လဲဗျ
ာကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျာ
Oway Ride ဟာဒီဟိုဘောလုံးကျုံစိတ်ချမှုအတွက်လဲရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ Oway Ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု Oway Ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင် Oway Ride ကတာဝန်ယူသွားတယ်ဘောကကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်တို့နောက်ဟိုဟာပေါ့ဟိုခီးတဲ့တခုကကိုတိလက်ရောက်ဖြစ်သွားတယ်တို့ဘာလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီဟိုဟာပေါ့ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြေးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့စစ်ကြီးတွေ99ရာခိုင်နှုန်းကတော့တေချာပေါက်ပြန်ရပါတယ်ဗျာ။ကျွန်တော်တို့တကယ်ကိုကားပေါ်မှာသိမ်းပေါင်းများစွာတန်တဲ့စစ်ကြီးတွေပြန်ခဲ့တာတွေလည်းဂျုံခဲ့ရပူပါတယ်။ဖုန်းတွေဆက်ဆိုင်တွေပြန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါအကုန်လုံးကကျွန်တော်တို့တရားခိုင်နှုန်းပြန်ရအဓိကပါလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီဆိုတော့ သူတို့ဘယ်ဒရိုင်ဘာနဲ့ပဲပဲစင်ရသွားနေလဲဆိုတော့ဒေတာကိုကျွန်တော်တို့ကသိမ်းပေးထားတယ်။အဲဘယ်လမ်းကြောင်းတွေကသွားရဲဆိုတော့ GPS ဒေတာတွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာတယ်ဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီတာမန်တက်ဆီဒရိုင်ဘာတယောက်အနေနဲ့ကလမ်းပေါ်မှာအာကောက်ပြီးတော့တားရယ်ကောက်ပြီးသွားရယ်ဆိုရင်ဘယ်ရင်မောင်းနဲ့ဘယ်ပက်စင်ဂျာနဲ့သွားထားလဲဆိုတာဘယ်သူမှမဒေတာမရှိဘူးဘယ်သူမှလည်းမသိဘူးစီးသွားတဲ့လူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ဒရိုင်ဘာကလည်းဘယ်ပက်စင်ဂျာဆိုတာမသိကျွန်တော်ကဟိုအားလုံးတယောက်နဲ့တယောက်ဆောင်ရွက်နေကြည့်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့ဒေတာကကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရယ်ဆိုတော့ချက်ချင်းကျွန်တော်က action လုပ်ရမှာပဲဗျာနောက်တစ်ခုကဒရိုင်ဘာရဲ့ပုံမှန်လည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့တတ်မှတ်ထားတဲ့စည်းကမ်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးသားဆိုလို့ရှိရင်ကျွန်တော်တို့စာတိုင်းမှာဝန်နေပေးတယ်ပြီးရင်ကျွန်တော်တို့ဆက်ဆန်းလုပ်လိုက်တာပေါ့နော်တပတ်ဆက်ဆန်းလုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့ကနေပြီးတော့တခါလေ fire လုပ်လိုက်တဲ့အချိန်တွေကျွန်တော်လုပ်တာရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ bottom line ကတော့ဒါအဓိကအရေးကြီးတာကို company တွက်ကဘယ်လိုပဲဖြစ်ဖြစ်သူအနေနဲ့ဘလောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတော့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ Oway company နဲ့အနေနဲ့ကတော့ဒီ application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါကို
ကျွန်တော်တို့ဒီ OA right healing တခုလည်းပဲပြောမှာဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ